Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဧပြီလ22ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မကသင်္ကီထိုက်ပါ
။ကျွန်မကတော့ဆုမြတ်မပါရှင်။ရုရှားနိုင်ငံအနေနဲ့ယူကရိန်းနဲ့ပတ်သက်လို့ပေးထားတဲ့ကတိတိုင်းဆောင်ရွက်ပါလို့ American ဒုသမ္မတ Joe Biden ကတောင်းဆိုလိုက်ပါတယ်။Manchester United ဘောလုံးအသင်းရဲ့နေပြ David Moyes ကိုယာရုကနေဒီကနေ့ဖယ်ရှားလိုက်ပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေကြညာပေးပါမယ်ရှင
်ကောင်းပါပြီရှင်တရားဥပဒေစိုးမိုးရေးလေ့လာရေးဌာနတွေဖွင့်လှစ်နိုင်ဖို့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးဒီကနေ့ဗားရီများဆွေးနွေးခဲ့ကြပါသလဲ
ဒီပြည်တွင်းပြည်ပကကျွမ်းကျင်သူဥပဒေပညာရှင်များတို့၎င်းဒီတရားဥပဒေစိုးမိုးရေးမှာကျွမ်းကျင်သူများတဲ့နော်အဲ့ဒါသင်တန်းတွေပို့ချမယ်ပြီးတော့
ဒီကနေ့အစီအဝေးကိုထည့်ရောက်ခဲ့တဲ့ဦးတန်းမောင်စစ်တွေရဲ့ပြောကြားချက်ပါဒီနောက်မှာတော့ကချင်လူမျိုးရေးတပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်နဲ့ VOA တီးတန့်တွေ့ဆုံမေးမြန်းခန်းတွေကတချို့ကိုကောက်နှုတ်တင်ပြပေးဖို့ရှိသလိုမေဒီယာမျိုးနယ်ကသိန်းဆဲကန်လေယာရီပြန်ရရေးဆန္ဒပြကြတဲ့လေသမားတွေဒီကနေ့ရုံးထုတ်စစ်ဆေးခံရတဲ့အကြောင်းနဲ့အတူဒီကနေ့ခြောက်ရောက်တဲ့မြေကဘာနီးနဲ့သက်ဆိုင်တဲ့သတင်းတပုတ်ကိုလည်းပြောပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေလိုက်အစီအစဉ်လဲဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးကြမှာပါ
။ယူကရိန်းမှာဖြစ်နေတဲ့ပြဿနာတွေဖြေရှင်းနိုင်ရေးအတွက်မကြခင်တုန်းကရရှိထားတဲ့သဘောတူညီချက်တွေအတိုင်းရုရှားကဆောင်ရွက်ပါလို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံဟာသူ့ရဲ့အနာဂတ်ကိုစူးစမ်းပုံဖော်နေချိန်မှာရုရှားဘက်ကပေးထားတဲ့ကတိအတိုင်းဆောင်ရွက်ပါလို့ယူကရိန်းယာယီဝန်ကြီးချုပ်အာစတန်ဂျီယာတ်ဆန်ယုတ်နဲ့ KF မြို့တော်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘိုင်ဒန်ကအခုလိုပြောကြားခဲ့ပါတယ်
။ But now it's time for Russia to stop talking and start acting.Act on the commitments that they made to get pro-Russian separatists.
Russia နိုင်ငံအနေနဲ့ပြောနေတာတွေရပ်ပြီးတော့လက်တွေဆောင်ရွက်ဖို့အချိန်တန်ပါပြီ။အစိုးရအစအဦးတွေစစ်ဆေးရေးဂိတ်တွေကနေရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေဖယ်ရှားပေးဖို့လူငင်းချမ်းကွင့်ပေးထားတာတွေကိုလက်ခံဖို့နဲ့နိုင်ငံရေးအရနှင်နာမှုတွေကိုဖြေရှင်းဖို့ဆိုတဲ့ပေးထားတဲ့ကတိတွေအတိုင်းဆောင်ရွက်ဖို့အချိန်တန်ပါပြီလို့ဒုသမ္မတဂျိုးဘိုင်ဒန်ပြောသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဟာတနိုင်ငံနဲ့ဖြစ်တယ်တနိုင်ငံနဲ့လည်းဆက်ပြီးတော့ဆက်လက်ရပ်တည်သွားရမယ်လို့အမေရိကန်ဒုသမ္မတကပြောပါတယ်။ယူကရိန်းနိုင်ငံရှောက်လန်းနေတဲ့လမ်းဟာအမေရိကန်ကလည်းဒီအတူလိုက်ပါနေမှာဖြစ်တယ်လို့ဆိုပါတယ်။မေလမှာကျင်းပမဲ့ယူကရိန်းသမ္မတရွေးကောက်ပွဲအတွက်ထောက်ပံ့ငွေအမေရိကန်ဒေါ်လာ70သန်းအပါအဝင်ယူကရိန်းအစိုးရအတွက်ဒေါ်လာသန်း50အမေရိကန်ကပေးမယ်ဆိုတာကိုလည်းအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကယူကရိန်းနိုင်ငံရောက်ရှိနေစဉ်မှာကြေညာခဲ့ပါတယ်။ဒီချိန်ထဲမှာပဲရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီယက်ဒက်ကတော့ယူကရိန်းကိစ္စကြောင့်ရုရှားအပေါ်အနောက်နိုင်ငံတွေရဲ့အရေးယူတန်ခတ်မှုတွေကိုရုရှားနိုင်ငံအနေနဲ့ကြော်လွှားနိုင်တယ်လို့ဒီရုရှားလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။ဒီကနေ့ဒီရုရှားလွှတ်တော်ကိုရုပ်မြင်သံကြားပေါ်ကနေပြီးတော့ပြောကြားတဲ့မင်းကွန်းထဲမှာသူကအခုလိုပြောခဲ့တာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံဟာမြောက်နျူကလ িয়ার ဆန်တမှုတစ်ခုနောက်ထပ်လုပ်ဖို့ပြင်ဆင်နေပွဲရှိတယ်လို့တောင်ကိုရီးယားစစ်ဖက်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားရဲ့ပျွန်ဂျိုင်းရီနျူကလ িয়ার ဆန်တဲ့ကွင်းမှာလှုပ်ရှားမှုတွေတိုးလာတဲ့ပေါ်အခြေခံပြီးအခုလိုသုံးသပ်တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနပြောခွင့်ရကင်မင်ဆွတ်ကပြောပါတယ်။လှုပ်ရှားမှုရဲ့သဘောတဘာဝအတိအကျကိုပြောဖို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရကင်ကညင်းခဲ့ပေမဲ့အဲ့ဒါဟာမြောက်ကိုရီးယားရဲ့လှည့်ပြောင်းမှုတစ်ခုဖြစ်နိုင်တယ်လို့သတိပေးခဲ့ပါတယ်။အမေရိကန်နဲ့အတူတောင်ကိုရီးယားနိုင်ငံဟာစမ်းသပ်ကွင်းကိုဂရုတစိုက်စောင့်ကြည့်လေ့လာနေပြီးတုံ့ပြန်လှုပ်ဆောင်ရေးအထူးအဖွဲ့တစ်ဖွဲ့ဖွဲ့စည်းထားတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့စုံဖက်ချက်တွေကိုချိုးဖောက်ပြီးတော့2006 2009နဲ့2013ခုနှစ်တွေမှာမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတွေလုပ်ခဲ့ပါတယ်။အတီးကြပြောမထားတဲ့နျူကလ িয়ার စမ်းသပ်မှုပုံစံတစ်မျိုးကိုလုပ်ဖို့ပြင်ဆင်နေတယ်လို့ပြီးခဲ့တဲ့လမှာပဲမြောက်ကိုရီးယားကသတိပေးထားပါသေးတယ်။
တောင်ကိုရီးယားအနောက်တောင်ဘက်ကမ်းလွန်မှာနစ်မြုပ်နေတဲ့ဂရုသင်္ဘောကနေအလောင်းတွေကိုထပ်ပြီးတော့ဆွဲထုတ်နိုင်ခဲ့တာနဲ့အတူသေဆုံးသူအရေအတွက်ဟာဒီကနေ့အင်္ဂါနေ့မှာတရားကျော်သွားပါပြီ။ပြီးခဲ့တဲ့တပတ်ဗုဒ္ဓဟူးနေ့ကမှောက်ပြီးတော့နှစ်သွားခဲ့တဲ့စီဝေါ်သင်္ဘောတွေကနေရင်ငုတ်သမားတွေဟာဒီကနေ့အလောင်း18လောင်းကိုထပ်ပြီးတော့ဆွဲထုတ်နိုင်ခဲ့ပါတယ်။ရာသီဥတုအခြေအနေတိုးတက်လာတဲ့အတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှည့်လည်မြန်မြန်လုပ်နိုင်မယ်လို့မျှော်လင့်နေကြပါတယ်။ဒီကနေ့မှာလှိုင်းငြိမ်နေတယ်လို့ခန့်မှန်းထားတဲ့အတွက်ရှာဖွေရေးမှာအခက်အခဲမရှိနိုင်ဘူးလို့ဒီကံယူရန်ဆောင်တက်တာဝန်ရှိသူကိုမြုံစုကခုလိုပြောပါတယ်
။ဆမန်ဂျာဆူနန်정부의공식발표는87 명입니다87
명ရှာဖွေရေးလုပ်နေတဲ့နေရာမှာလှိုင်းလုံးအမြင့်ကတပေခွဲကျော်လောက်ပဲဒီကနေ့ရှိမယ်ခန့်မှန်းရပါတယ်။ရေစီးနှုံးကလည်းငြိမ်းနေတာမို့ရှာဖွေရေးကိုအခက်အခဲမရှိလုပ်နိုင်ပါလိမ့်မယ်လို့ပြောသွားခဲ့တာပါ။ တိမ်မောက်နှင်းမြုပ်ချိန်မှာ486ယောက်ပါသွားတဲ့သင်္ဘောနှင်းမှုကနေသေဆုံးသူစုစုပေါင်း300လောက်ရှိမယ်လို့မျှော်လင့်ရပြီးတော့ဒါဟာတောင်ကိုရီးယားနိုင်ငံအတွက်အနှစ်20ကျော်အတွင်းမှာအဆိုးဆုံးသင်္ဘောမောက်မှုဖြစ်ပါတယ်ရှင်
။ပျောက်ဆုံးနေစဉ်မလေးရှားလေကြောင်းလိုင်းခီးတဲ့တင်ဂျက်လေယာဉ်ကိုကောင်းကင်ကနေရှာဖွေနေတာမှာတောင်ပိုင်းအိန္ဒိယသမုဒ္ဒရာအတွင်းအပူပိုင်းဆိုင်ကလုန်းမုန်တိုင်းကြောက်ရောက်တာကြောင့်ရှာဖွေလူငန်းကိုရပ်ဆိုင်းထားရပါတယ်။အပူပိုင်းဆိုင်ကလုန်းမုန်တိုင်းဂျက်ကြောင့်လှိုင်းကြီးပြီးမြင်ကွင်းမှုန်သွားနေတယ်လို့ရှာဖွေလူငန်းကိုညှိနှိုင်းဆောင်ရွက်ပေးနေတဲ့ဩစတြေးလျနိုင်ငံအေဂျင်စီကပြောပါတယ်။ဒါပေမဲ့လေသင်္ဘောစစ်စင်းကတော့ Boeing 777လေယာဉ်ကအပျက်စီးအပိုင်းအစတွေကိုဆက်ပြီးရှာနေနိုင်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတော့တွင်မှာပဲသမုဒ္ဒရာကျန်းမြေပေါ်ကတတ်မှတ်ရှာဖွေနေရမှာလိုက်ရှာနေတဲ့ဆက်ရုပ်ရေငုပ်ရင်ငယ်လေးဟာရှာဖွေလုပ်ငန်းပြီးလို့နင်းနေပါပြီ။ Bluefin 21ရေငုပ်ရင်ဟာရှာဖို့တတ်မှတ်ထားတဲ့နေရာရဲ့သုံးမှုနှစ်ပုံကိုရှာပြီးသွားပြီဖြစ်ပြီးပုံမှန်မဟုတ်တဲ့အရာတစ်ခုကိုမှမတွေ့သေးဘူးလို့ဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။လေယာဉ်ရဲ့ပြန်သန်းမှုမတက်တဲ့ဆက်ကလာတဲ့အချက်ပြသံတွေကိုအသုံးပြုပြီးတော့ရှာဖွေရမယ့်နေရာကိုတာဝန်ရှိသူတွေကသတ်မှတ်ခဲ့ကြတာပါ။ဒါပေမဲ့လည်း Black Box မတန်းတင်ဆက်ရဲ့ Battery ဟာအားကုန်သွားခဲ့ပြီဖြစ်ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.24 kHz 12.235.25 kHz 11965နဲ့5.32 kHz 9395တို့ကနေထုတ်လွှင့်ပေးနေပါသေးရှင်
။အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါသေးတယ်။အင်္ဂလန်ကလပ်ဘောလုံးအသင်းတွေကကဘာကျော်တဲ့ Manchester United အသင်းရဲ့အသင်းနီးပြ David Moyes ကိုယာရုကနေဒီကနေ့ဖယ်ရှားလိုက်ပါတယ်။ Old Trafford မှာ Man U အသင်းရဲ့ဒုဥက္ကဋ္ဌ Edward Ward နဲ့ဒီကနေ့အစည်းအဝေးလုပ်ခဲ့ပြီးတဲ့နောက်မှာအသက်50အရွယ်နီးပြ Moyes အသင်းနီးပြယာရုကနေပြီးတော့ထွက်သွားပြီလို့ကြေညာခဲ့ပါတယ်။ Man U အတွက်ရေရှည် Manager အသစ်ဘသူကိုခန့်အပ်မယ်ဆိုတာမဆုံးဖြတ်ရသေးပေမဲ့အသင်းကောင်းဆောင် Ryan Giggs ကအသင်းကိုဒီနှစ်ဘောလုံးရာသီကုန်တဲ့အထိကိုယာယီအုပ်ချုပ်မှာဖြစ်တယ်လို့ Man U Club အသင်းရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ David Moyes ရဲ့အလုပ်ကြိုးစားမှုဖြောင့်မတ်မှန်ကန်မှုတို့အတွက်ကျေးဇူးတင်ကြောင်းမှတ်တမ်းတင်ပါတယ်လို့လည်းဖော်ပြထားပါတယ်။အရင် Manager Sir Alex Ferguson အနားယူသွားပြီးတဲ့နောက်မှာ Manager ဖြစ်လာတဲ့ David Moyes ရဲ့လက်ထက်ပြီးခဲ့တဲ့ဆယ်လအတွင်း Man U အသင်းရဲ့ခြေစွမ်းဟာတိတိတတ်တာကိုကြာဆင်းခဲ့ပါတယ်။Man U အသင်းအနေနဲ့1995ခုနှစ်ထဲကဆိုရင်ဒီပထမဆုံးအကြိမ် Champions League ဖလားကိုရနိုင်တဲ့အခြေအနေနဲ့ဝေးခဲ့ရတယ်လို့အင်္ဂလိပ် Premier League မှာလည်းဇယားရဲ့နံပါတ်9နေရာမှာပဲလောလောဆယ်ရှိနေပါတယ်ရှင်
။ပြည်လဲပြည်မှာမတော်တဆဖြစ်မှုတွေနဲ့နားလေလွယ်မွားမှုတွေကိုတားဆီးဖို့ရည်ရွယ်တဲ့စီကံသတ်မှတ်ချက်တွေအပေါ်တရုတ်အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတွေကကိုယ်စားလှယ်တွေအပါအဝင်ဒေသတွင်းရေကြောင်းဆိုင်ရာဆွေးနွေးပွဲတစ်ခုကိုတက်ရောက်တဲ့ကိုယ်စားလှယ်တွေသဘောတူခဲ့ကြပါတယ်။ရုပ်နိုင်ငံအရှေ့ဘက်ကစစ်ကမ်းမြို့ဖြစ်တဲ့ကျင်းတောင်မှာအင်္ဂါနေ့ကစတင်တဲ့အနောက်ပစိဖိတ်ရေကြောင်းဆိုင်ရာညီလာခံမှာအဖွဲ့ဝင်20နိုင်ငံစလုံးကသဘောတူခဲ့ကြတာပါဥပဒေကြောင်းအရစီးနှောင်မှုမရှိတဲ့သဘောတူညီချက်ထဲမှာစစ်သည်မောတစ်စင်းနဲ့တစ်စင်းရင်ဆိုင်တွေ့ကြတဲ့အခါလက်နာရမယ့်စီကံတွေကိုချမှတ်ထားပါတယ်ဒါအပြင်ဒေသတွင်းရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးချဲ့ထွင်ဖို့ရည်ရွယ်တဲ့လှုပ်ဆောင်ချက်တွေလည်းပါဝင်ပါတယ်အာရှပစိဖိတ်နိုင်ငံတွေအကြားတင်းမောင်းမှုတွေရောကြစေဖို့ဒီသဘောတူညီချက်ကအထောက်အကူဖြစ်စေမယ်လို့မျှော်လင့်ကြောင်းတရုတ်ရေတပ်တမူမူရှန်းလီကပြောပါတယ်ပူပေါင်းဆောင်ရည်ကိုအာယုံဆိုင်ဆွေးနွေးခဲ့ကြပေမဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေအကြားစစ်ရေးထိတွေ့မှုကြောင့်နှစ်ရက်ကြာညီလာခံဟာခက်ခဲရှုပ်ထွေးခဲ့ရပါတယ်
။ဂျပန်နိုင်ငံကအငင်းပွားစရာစစ်ကူဗိမ္မာန်စီကိုဂျပန်လွှတ်တော်အမတ်တပ်ဖွဲ့တွားရောက်ခဲ့တဲ့အပေါ်မှာဒီတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကဝေဖန်ပြစ်တင်ခဲ့ကြပါတယ်။ဝန်ကြီးချုပ်ရှင်ဆိုအဘေးကဒလိထုံးစံအရတနင်္လာနေ့တုန်းကအလှူလုပ်ခဲ့ပြီးတဲ့နောက်မှာယာဆူဂူနီစစ်ကူဗိမ္မာန်စီကိုဂျပန်လွှတ်တော်အမတ်146ယောက်ဒီကနေ့တွားရောက်ဂါရဝပြုခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးဒီယာဆူဂူနီကူဗိမ္မာန်စီကိုတွားရတဲ့အောက်ဆူရဲ့ခေါင်းဆောင်လွှတ်တော်အမတ်ဟီရှိဆာဒါအော့ဆူဂျီကသူ့အနေနဲ့ပုံကိုရေးရသွားရတာဖြစ်တယ်လို့ပြောပါတယ်။အခုလိုမျိုးသွားရောက်မှုကအကျိုးမဖြစ်ထွန်းဘူးဆိုပြီးတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကပြောကြားဝေဖန်ပြစ်တင်ခဲ့ပါတယ်။စစ်တွင်းကြာဆုံးခဲ့သူနှစ်တန်းခွဲကိုဂုဏ်ပြုထားတဲ့စစ်ကူဘိမ့်မှန်မှာဒုတိယကမ္ဘာစစ်တုန်းကဆေးရဆွေးကျူးလွန်ခဲ့မှုနဲ့အပြစ်ရှိတယ်လို့နိုင်ငံတကာမှတွေးရှိတဲ့ဂျပန်စစ်သည်14ယောက်ကိုလည်းမြုပ်နှံထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဒီကုံပွဲမှန်စီကိုဝင်းကြီးချုပ်ရှင်ဆိုအဘေးတွားရောက်ခဲ့စဉ်တုန်းကအမေရိကန်ပြည်ထောင်စုကစိတ်ပျက်တယ်လို့ပြောကြားခဲ့ပါတယ်ရှင်
။ဆိုမာလီယာနိုင်ငံမှာဒုတိယမြောက်လွှတ်တော်ကိုယ်စားလှယ်တူကိုသူတို့တပ်ပစ်လိုက်တာဖြစ်တယ်လို့စစ်သွေးကြွတွေကပြောလိုက်ပါတယ်။မိုဂါဒီရှူးမြို့တော်မာဒီနာခရိုင်မှာအင်္ဂါနေ့ကချုံကိုတိုက်ခိုက်ခံရပြီးတဲ့နောက်ဒေဆုံးသွားတဲ့အဗ်ဒီယာဇစ်အိုက်ဆက်မာဆူကိုသူတို့အဖွဲ့ကပစ်တက်ခဲ့တာဖြစ်တယ်လို့အယ်ရှာဘတ်အဖွဲ့ကပြောတာပါ။သူဟာအချက်ပေါင်းများစွာအပြစ်ခံရပြီးနေရာမှာရင်တည်ဆုံသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လွှတ်တော်ကိုယ်စားလှယ်တွေကိုဆက်ပြီးတိုက်ခိုက်သွားမယ်လို့အယ်ရှာဘတ်အဖွဲ့ကချင်းချောက်ထားမှုပါတယ်။ လွှတ်တော်ကိုယ်စားလှယ်အိုက်ဆက်မိုဟာမက်အီဘရာဟင်တည်ဆုံးပြီးနောက်ထပ်လွှတ်တော်ကိုယ်စားလှယ်တဦးတန်ရန်ရခဲ့တဲ့မိုဂါဒီရှုမြို့တော်မှာတနင်္လာနေ့ကကားပုံးခွဲတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့အယ်ကိုင်ဒါနဲ့အခြေဆက်ရှိတဲ့အယ်ရှာဘတ်အဖွဲ့ကပြောခဲ့ပါတယ်အယ်ရှာဘတ်အဖွဲ့ဟာသူတို့ရဲ့နေမြေအများစုကိုအာဖရိကသမဂ္ဂ EU နဲ့ဆိုမာလီအစိုးရတပ်ဖွဲ့တွေလက်ထဲလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းလက်လွတ်ခဲ့ရတာပါဒါပေမဲ့လည်းစစ်သွေးကြော်တွေကတော့တိုက်ခိုက်မှုတွေကိုဆက်လုပ်နေကြတော့မှာပဲ
စီးရီးယားနိုင်ငံတွေကသဘုံတွေထိန်းချုပ်ထားတဲ့နေရာတစ်ခုမှာဓာတ်ရုပ်အစိတ်တွေသုံးဆွဲခဲ့တယ်ဆိုတဲ့ညွှန်ပြချက်တွေတွေ့ထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်နိုင်ငံအနောက်ပိုင်းကာစီဒါမြို့မှာဖြစ်ပွားခဲ့တယ်ဆိုတဲ့တိုက်ခိုက်မှုမှာဆက်မှုသုံးဖြစ်နိုင်ခြေကလိုရင်းတွေကိုသုံးထားတယ်လို့အင်ဂျီရောပြောခွင့်ရသူဂျေဂါနီကတနင်္လာနေ့တုန်းကပြောကြားခဲ့ပါတယ်ဆီးရီးယားအစိုးရဘက်ကဓာတ်ရုပ်ပစ္စည်းတွေအသုံးပြုတိုက်ခိုက်တယ်ဆိုတဲ့စစ်ဆွဲချက်တွေအပေါ်အမေရိကန်ကစုံစမ်းနေတယ်လို့လည်းသူကပြောပါတယ်ဆီးရီးယားနိုင်ငံမှာရှိနေတဲ့ဓာတ်ရုပ်လက်နက်တွေကိုဖယ်ရှားဖျက်ဆီးဖို့နိုင်ငံတကာဓာတ်ရုပ်လက်နက်တာစီယေ OPCW အဖွဲ့နဲ့ကုလသမဂ္ဂတို့ပေါင်းပြီးတော့ဆောင်ရွက်နေကြချိန်မှာပဲအခုလိုမျိုးနောက်ထပ်ဓာတ်ရုပ်လက်နက်တွေအသုံးပြုတိုက်ခိုက်တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာခဲ့တာပါဆီးရီးယားမှာရှိနေတဲ့ဓာတ်ရုပ်လက်နက်တွေက80ရာခိုင်နှုန်းကိုဖယ်ရှားနိုင်ခဲ့ပြီလို့ OPCW ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားခဲ့ပါတယ်ဒီပြီးခဲ့တဲ့နှစ်တုန်းကဖျက်ဆီးပစ်ပါမယ်လို့ဆီးရီးယားတို့ကတိပြုခဲ့တဲ့စာရင်းထဲမှာကလိုရင်းမပါဝင်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျန်ဆာကီကတနင်္လာနေ့တုန်းကပြောကြားခဲ့ပါတယ်ရှင်
The Voice of America, VOA. ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာပါ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့အကူအညီနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာလေ့လာရေးဌာနတွေဖွင့်လှစ်နိုင်ဖို့အတွက်ဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရုံးခွဲမှာလွှတ်တော်ကဥပဒေရေးရာလေ့လာရေးကော်မရှင်ဝင်တွေတခြားဥပဒေကျွမ်းကျင်သူတွေဟာပြည်သူ့လွှတ်တော်ရဲ့တရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးစည်းဝေးတိုင်ပင်မှုလုပ်ခဲ့ပါတယ်။အစည်းအဝေးတယောက်သူတူဖြစ်တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များဆိုင်ရာလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးတန်းမောင်စစ်တွေကိုကိုသားညွန့်ဦးကဒီဆွေးနွေးပွဲအကြောင်းကိုမေးမြန်းလာမှာတော့သူကအခုလိုစပြီးတော့ပြောပါတယ်။
ဒေါအောင်ဆန်းစုကြည်ပါတဲ့အပိုင်းကဒုတိယအပိုင်းပေါ့နော်။အဲ့တော့တရားဥပဒေစိုးမိုးရေးကော်မတီပေါ့။ဒီလူမျိုးတော့ပေါ့နော
်။
အဲ့ကော်မတီနဲ့ဒီဌာနဆိုင်ရာတွေနောက်ပြီးတော့ဒီကျွန်တော်တို့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်ဥပဒေကော်မရှင်နဲ့တွေ့ကြတဲ့အပွဲပ
ါအဓိကဆွေးနွေးရဲ့ဆွေးနွေးရက်ကိုဆွေးနွေးကြတဲ့အကြောင်း
အဓိကတော့ UNDP ကလည်းတက်ပါတယ်ခင်ဗျာ။အဓိကတော့ဗာလဲဆိုရင် Rule of Law Center စီကိုနော် Pilot Project အဖြစ်နဲ့မန္တလေးနဲ့လာရှိမှာစားပြီးတော့ဖွင့်လှစ်ဖို့အတွက်ကိုအစီအစဉ်လေးတွေကိုချမှတ်ကြတာပါခင
်ဗျာ။အဲ့ဒါကဘယ်လိုအစီအစဉ်မျိုးလဲခင်ဗျာ။ဘာတွေလှုပ်ဆောင်သွားဖို့ရှိပါလဲဒီစင်တာတွေ
က။ဒါတော့ဗာလဲဆိုလို့ရှိရင်ဒီတရားဥပဒေစိုးမိုးရေးမှာအဓိကပါဝင်ပတ်သက်နေတဲ့တရားသူကြီးတွေဥပဒေရရှိတွေရဲတွေနောက်ပြီးတော့ဒီအုပ်ချုပ်ရေးပိုင်းကပုဂ္ဂိုလ်တွေနောက်ပြင်ပပုဂ္ဂိုလ်တွေကိုပေါ့နော်။ဒီပြည်တွင်းပြည်ပကကျွမ်းကျင်သူဥပဒေပညာရှင်များတော်၎င်းဒီတရားဥပဒေစိုးမိုးရေးမှာကျွမ်းကျင်သူများတဲ့နော်။အဲ့ဒါသင်တန်းတွေပို့ချမယ်ပြီးတော့ပြန်ပြီးတော့သင်တန်းတစ်ဆင့်ပို့ချဖို့ဆိုပေါ့နော်အဲ training for trainer ပေါ့အဲ့ဒါတွေစီစဉ်မှုတက်ကိုညှိနှိုင်းကြတယ်ပေါ့အ
ဲ့ဒါကဦးတက်မောင်တို့အနေနဲ့ကဒီ center တွေဖွင့်ခြင်းအဖြစ်ဘာအကျိုးကျေးဇူးတွေရလာမယ်လို့မျှော်လင့်ထားတာလဲခင်ဗျာ
ဒါမျှော်လင့်ထားရဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုအားနည်းတယ်လို့တရားစီရင်ရေးဖိုင်းမှာလက်ပြီးလက်ယူရစာအောက်ကတိလိုက်စားမှုတွေညားပြတယ်လို့ဘာလို့ဆိုတော့ပြည်သူလူထုကအားမရကြဘူးပေါ့နော်အဲ့ဒီကိစ္စတွေကိုတက်နိုင်တယ်မြဒီပြည်သူလူထုဘက်ကရောအုပ်ချုပ်ရေးဖက်ကတော့ပူပေါင်းဆောင်ရွက်ကြတဲ့သဘောပါပဲเนาะတရားဥပဒေစိုးမိုးရေးကိုလည်းပို့ပြီးတော့လူတွေကလူလူလာလာနဲ့လက်ခံလာကြမယ်နောက်ပြီးတော့အကြမ်းလိုက်စားမှုတွေလည်းတနည်းမဟုတ်တနည်းရောပါသွားမယ်လို့ကျွန်တော်တို့မျှော်လင့်ပြီးတော့လုပ်နေကြတာပေါ့เนา
ะဟုတ်ကဲ့ UNDP ပါ
ဟိုတော်တော်လေးတက်တက်ကြွကြွဆောင်ရွက်ပါတယ
်ဟုတ်ကဲ့ UNDP ပါပါဝင်နေဆိုတော့ UNDP ကဘယ်လိုအခန်းကဏ္ဍမျိုးကနေပါဝင်တာလဲခင်ဗ
ျဟုတ်ပါတယ်ခင်ဗျ UNDP ကသူဒီ training ပေးမဲ့ကိစ္စတွေရောနောက်ပြီးတော့ဟို MOU လည်းထိုးထားပါတယ်ဒီလိုသာပေါ် NPE ဒီလိုခေါ်တဲ့အမျိုးသားစီမံကိန်းနဲ့နော်စီးပွားရေးဖွံ့ဖြိုးတိုးတက်ဝန်ကြီးဌာနနဲ့လည်းဒီဟိုထိုးထားပါတယ် MOU လည်းထိုးထားပါတယ်ပြီးတော့ဒီငွေလွင်ငွေပေါ့ငွေပေါ့နော်နောက်ပြီးတော့ဒီဟိုပေါ့ logistic ဒီဘာတွေပါသူအားလုံးအကူအညီပေးမယ်ဆိုတော့ဒီနေ့ UNDP ကကိုယ်စားလှယ်ရလာတက်တာတွေ့ပါတယ
်ဟုတ်ကဲ့အဲ့တော့ဒီ center ကိုအဓိကဟိုအလုပ်လုပ်မှာကလွှတ်တော်ကလုပ်မှာလားအစိုးရဘက်ကလုပ်မှာလား
အလုံးတွဲပြီးတော့လောက်ကြမှာပါဒါမဲ့ကျွန်တော်တို့ခုက draft တော့ပါနော် draft လောက်ပဲကျွန်တော်တို့ကသိရသေးတယ်ပေါ့နော်ဆက်ပြီးတော့ညှိစရာရှိပါသေးတယ
်အခုက
အဓိကတော့ဗာလဲဆိုဒေါ်ဆန်းစုကြည်ကဒီဓာတ်ရှုနဲ့မန္တလေးမှာဖွင့်မဲ့ pilot ပေါ့နော် center ဖွင့်မဲ့ဒီ law centers ဒီပေါ့နော် rule of law centers ဒီမှာလွတ်လွတ်လပ်လပ်နဲ့ပေါ့နော်ပြည်သူတွေအမြင်ကြည်လင်မဲ့ ီစဉ်လေးတွေနဲ့ပေါ့နော်သင်တန်းတွေလည်းပြီးမယ်ဆောင်ရွက်မယ်အဲ့ဒီဟာလေးတွေတောင်းဆိုပြီးဆွေးနွေးရလေးဆိုကောင်းပါလေ
အခုကဒုတိယပိုင်းဆိုတော့ပထမပိုင်းကတော့ဘာဆွေးနွေးတာလဲခင်ဗျာ
ပထမပိုင်းကတော့ကျွန်တော်တို့စွတ်တော်နိုင်ငံကြီးနဲ့ပေါ့နော်ကျွန်တော်တို့ရဲ့ဥပဒေကော်မရှင်အဖွဲ့တွေနဲ့တွေ့တာပါ
အစည်းအဝေးပထမပိုင်းဖြစ်တဲ့ပြည်တော်စုလွတ်တော်နာယကသူရဥွှေမန်းနဲ့ပြည်သူ့လွတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များဆိုင်ရာလေလာဆန်းစစ်သုံးသပ်ရေးကော်မရှင်တို့ရဲ့အစည်းအဝေးအတွင်းမှာတော့လက်ရှိတည်ဆဲဥပဒေတွေတဲကယနေ့ကာလနဲ့မကိုက်ညီတော့လို့ဖျက်သိမ်းဖို့လိုအပ်တာပြင်ဆင်ဖို့လိုအပ်တဲ့ဥပဒေတွေကိုဥပဒေရေးရလေလာဆန်းစစ်သုံးသပ်ရေးကော်မရှင်ကအကြံပြုဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းသိရပါတယ်ရှင်အခုကတော့ဒီ KIA 6ဒုတိယစေဦးစီးချုပ်နဲ့တွေ့ဆုံမေးမြန်းခန်းကတချို့ကိုကောက်နှုတ်တင်ပြကြပါတယ်။မြန်မာအစိုးရနဲ့ KIA ကချင်လူမျိုးရေးတပ်မတော်အကြားနှစ်ဖက်တိုက်ပွဲတွေရှော့ချဖို့သဘောတူညီမှုရရှိထားတဲ့ကြားကမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေမှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုတွေအတွက်ယုံကြည်မှုရော့ကျလာစေတယ်လို့ KIA ဒုတိယစေဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်က VOA နဲ့တီးတန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာကောင်းဆောင်ပိုင်းအကြာဖက်ဒရယ်စနစ်ကိုလက်ခံလို့တဲ့စန္ဒရှိပုံမရဘူးလို့သူ့အနေနဲ့ရှုမြင်တဲ့အကြောင်းလည်းပြောပါတယ်။ကိုဇော်ဝင်းလိုင်ကပြောပြပေးပါပါ
။ဟုတ်ကဲ့ပါ။အမေရိကန်နိုင်ငံမှာရောက်နေတဲ့ KIA ကချင်လူမျိုးရေးတပ်မတော်ဒုတိယစီဦးစီချုပ်ဗိုလ်ချုပ်ကွမ်မော်ဟာအစိုးရအရာရှိတွေ၊ကုလသမဂ္ဂအရာရှိတွေအမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေမြန်မာရေးစိတ်ဝင်စားသူတွေနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေတွေတိုင်းရင်းသားအရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ဆောင်ရေးကိစ္စတွေကိုတင်ပြဆွေးနွေးနေတာဖြစ်ပါတယ်။ဧပြီလ27ရက်နေ့က VOA မြန်မာပိုင်းနဲ့ပြုလုပ်တဲ့တီးတန့်တွေ့ဆုံမေးမြန်းကမှာတော့ကချင်ပြည်နယ်အတွင်းလက်တလော့မြန်မာအစိုးရတပ်တွေရဲ့ထူးဆစ်စင်တိုက်ခိုက်မှုတွေကလက်ရှိပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအတွက်ယုံကြည်မှုကိုထိခိုက်စေတဲ့အကြောင်းဗိုလ်ချုပ်ကွမ်မော်ကအခုလိုစပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်ဒီဆွေးနွေးနေတဲ့အပေါ်မှာယုံကြည်မှုတွေကိုအများကြီးဟိုညော့သွားစေပါတယ်။တကယ်တော့ဒီဆွေးနွေးနေတဲ့အချိန်တွေမှာတော့နောက်ဒီကျွန်တော်တို့ကမစ်ချီနာမှာအောက်တိုဘာလမှာဒီအစိုးရကိုယ်စားလှယ်များနဲ့ KIA ကိုယ်စားလှယ်များကနှစ်ဖက်တိုက်ပွဲတွေကိုရှော့ချဖို့ဆိုတဲ့ဟိုဂတိကဝတ်တွေလည်းရှိပါတယ်အဲ့တော့ဒီဆွေးနွေးပွဲတွေမှာတော့ဒီဂတိတွေရှိနေရင်းနဲ့လည်းအခုလိုတိုက်ပွဲတွေဖြစ်တယ်ဆိုတော့ကဆွေးနွေးမှုအပေါ်မှာအများကြီးအနှောက်အယှက်ပေးနိုင်ပါတယ်အထူးကတော့ဒီတစ်ဖက်နဲ့တစ်ဖက်ဟိုဂတိတွေအပေါ်မှာအပြန်အလှန်ဆောင်ထိန်ဖို့လိုအပ်ပါတယ်ယုံကြည်မှုတိဆောက်ရတော့ဆက်တိုက်လုပ်ရမှာပါအဲ့တော့ဒီတိုက်ပွဲတွေတခါလုပ်လိုက်တိုင်းအရင်တိဆောက်ထားတဲ့ယုံကြည်မှုကတော်တော်ညော့သွားပါတယ
်အပြစ်ခတ်ရဆဲရလက်မှတ်ထိုးလိုက်ုံနဲ့ငင်းငင်းရေးရရှိပြီလို့ယူဆလို့မရနိုင်တဲ့အကြောင်းနဲ့သဘောတူလက်မှတ်ထိုးတာဟာငင်းငင်းရေးဖော်ဆောင်ရေးရဲ့တစ်စစ်တစ်ပိုင်းသာဖြစ်တယ်လို့ဗိုလ်ချုပ်ကမ္ဘောကပြောပါတယ်တိုင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ပတ်သက်လို့မြန်မာကောင်းဆောင်တွေအကြားဘလို့သဘောထားမျိုးရှိတယ်ဆိုတဲ့သူ့ရဲ့အမြင်ကိုလည်းဗိုလ်ချုပ်ကမ္ဘောကအခုလိုရှင်းပြပါတယ်
အတိအကားကတော့ဒီဖက်ဒရယ်ကိုလက်မခံချင်ဘူးလို့ပဲမြင်ပါတယ်။နားမလည်တာတော့မဖြစ်နိုင်ပါဘူး။လက်မခံချင်တာပဲဖြစ်ပါလိမ့်မယ်။ပြည်သူလူထုအားလုံးကတော့ဖက်ဒရယ်ကိုလက်ခံတယ်လို့ကျွန်တော်နားလည်တယ်။အခုကျွန်တော်တို့ NCCT ကနေရေးဆွဲတဲ့တနင်္ဂနွေလုံးပြစ်ခတ်ရစေစာချုပ်မူကြမ်းမှာအပြစ်ခတ်ရစေရေးပြီးတဲ့နောက်ပိုင်းဆွေးနွေးမှုမှာဒီဖက်ဒရယ်ကိုဆွေးနွေးဖို့တင်ပြထားတယ်။အစိုးရဘက်ကပြန်ပြီးရေးဆွဲတဲ့ text မှာတော့ဖက်ဒရယ်ဆိုတဲ့အဆက်ကလုံးတနင်္ဂနွေမှာတုံ့မထားတာကိုတွေ့ရတယ်။ဒါကြောင့်မလို့ဒီဖက်ဒရယ်ကိုအစိုးရကလက်မခံနိုင်ဘူးဆိုတဲ့သဘောမျိုးဖြစ်နေပါလေ။ပထမအချက်ကတိုင်းရင်းသားများတောင်းဆိုနေတာတော့တိုင်းရင်းသားများကိုဟိုနားလည်ပြီးတော့အတိအမှတ်ပြုတ်ပြီးတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖြစ်ပါလေ။ဒါပထမအချက်ပေါ့။ဒုတိယအချက်ကတော့ဒီလက်တွေ့ညှိနှိုင်းတဲ့အပေါ်မှာအခြေခံယူဆချက်တွေအများကြီးကွာခြားမှုရှိပါလေ။အဓိကအချက်နှစ်ချက်ကဟိုဒီအဓိကနှစ်ချက်ကိုဒီလိုပဲပြောချင်ပါလေ။
တစ်ဆက်တည်းမှာပဲ2008ဖွဲ့စည်းပုံဟာအမြင်အားဖြင့်ဖက်ဒရယ်စနစ်ပုံစံပေါက်တယ်လို့ယူဆလို့ရနိုင်ပေမဲ့လည်းလက်တွေ့မှာအဲ့ဒီလိုမဟုတ်ဘူးဆိုတာကိုထောက်ပြပြောဆိုပါရစေ
2008ဖွဲ့စည်းပုံကိုတချို့ပညာရှင်တွေကဖက်ဒရယ်ပုံစံဖွဲ့စည်းပုံဖြစ်တယ်လို့ပြောတယ်ဇယားအရဟို format အရတော့ဟိုအခြေခံယူဆလို့ရခြင်းရမှာဖြစ်ပါတယ်သို့တော်လည်းပဲဒီထဲမှာပါဝင်တဲ့ဟိုတတ်မှတ်ချက်တွေစံနှုန်းတွေဟိုအနာခွေးမှုတွေအရဆိုရှင်ကျွန်တော်ကဒီဖက်ဒရယ်စနစ်ကိုပြပြပြပြပုံမဖော်နိုင်ဘူးလို့ပဲမြင်ပါတယ်
။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးမှုတွေပြုလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့တောင်ဆန်းစုကြည်ပေါင်းမှုမရှိတဲ့အပေါ်အပြင်မှာထောက်ပြပြောဆိုမှုတွေရှိနေတာကြောင့်တောင်ဆန်းစုကြည်ကိုညီညာရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ဖိတ်ခေါ်ခြင်းရှိမရှိဆိုတာနဲ့ပတ်သက်လို့
KIO ဘက်ကတော့တောင်ဆန်းစုကြည်ကိုဖိတ်ဖို့မဖိတ်ဖို့ဆိုတာချက်အပြစ်ခရဆိုင်ရေးတွေလုပ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲမှာတောင်ဆန်းစုကြည်တို့ခွန်ထွန်းဦးတို့တို့ပုံကူမျိုးပါဖို့အတွက်ကျွန်တော်ကစီမံချက်တွေရှိပါတယ်ဒီလိုအချိန်မှာပါဝင်သင့်တယ်လို့လည်း KIA ကခန့်ယူပါတယ်တန်ရင်သားတွေရဲ့သဘောထားကိုဟိုပုံမှန်လင်းလင်းနဲ့ဟိုဖော်ပြတာမျိုးတော့မတွေ့ရသေးဘူး တို့တော့လည်းပဲဒီတိုင်းရင်းသားများအရေးကိုဟိုအနေကြီးလို့ဒီပါတီကြီးတွေကတော့တို့လက်ခံလိမ့်မယ်လို့ဒီလိုပဲမျှော်လင့်ပါတယ်
ပူဂျိုကမောဦးဆောင်တဲ့ကချင်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုဧပြီလ23ရက်နေ့ကရောက်ရှိလာခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာလက်ရှိပြုလုပ်နေတဲ့ညဉ့်ညဉ့်ရီဆွေးနွေးပွဲတွေမှာထက်ထက်ဝင်ဝင်ပါဝင်လာဖို့လိုလားတဲ့အကြောင်းပူဂျိုကမောပြောတာကိုကိုကပီးနိုင်ငံတကာသတင်းတွေမှာရေးသားဖော်ပြကြသလိုမြန်မာစုအဘက်က CIA ဖိအားပေးရင်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးမှာမဟုတ်တဲ့အကြောင်းအမေရိကန်ရောက်ကချင်နဲ့အချင်းမိသားစုတွေနဲ့စနေနေ့ကပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာပူဂျိုကမောကပြောကြခဲ့ပါတယ်ခင်ဗျာ
ကိုစုံဝင်းလိုင်းပြောပြခဲ့တာပါမထရာကလယ်သမားတွေအရေးကိုလည်းပြောပြပေးပါအောင်မယ်မန္တလေးတိုင်းပြင်ဦးလွင်ခရိုင်မှာလွန်ခဲ့တဲ့နှစ်30လောက်ကတမဝါယမကတိမ့်စီထားတဲ့လယ်မြေတွေပြန်ရရေးကြိုးပမ်းကြတဲ့လယ်သမားတွေတဲကဖမ်းခံရတဲ့ခေါင်းဆောင်တွေကိုဒီကနေ့တရားရုံးထုတ်ပါတယ်မြန်မာနိုင်ငံတော်မှာမြေသိမ်းရသိမ်းမှုတွေနဲ့ပတ်သက်လို့တိုင်တန်းမှုတွေကိုပြည်ထောင်စုလွှတ်တော်လျာမြေစုံစမ်းရေးကော်မရှင်ကကင်တွယ်ဖြည့်ရှင်းနေပေမဲ့အခုအချိန်ထိလယ်မြေသိမ်းဆည်းမှုတွေရှိနေတာကြောင့်လယ်သမားတွေဘက်ကလည်းဆက်ပြီးတော့ဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်မအေးအေးမှာကဆက်ပြီးတော့ပြောပြပေးမှာပါ
မန္တလေးတိုင်းဒေသကြီးပြင်ဦးလွင်ခရိုင်မရရမြို့နယ်မှာလယ်သမား120ကျော်ပိုင်ဆိုင်တဲ့လယ်မြေဧကပေါင်း600လောက်ကိုမြမဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်လွန်ခဲ့တဲ့28နှစ်ခန့်ကစပြီးတမဝါယမအသင်းကနေတင်းစီခဲ့တာကိုအခုကုံထုပ်တမလီမီတက်အမိခံပြီးဆက်လက်တင်းစီထားတဲ့အတွက်လယ်သမားတွေကပြီးခဲ့တဲ့လတွေတုန်းကထွန်းနှုံးတိုက်ပွဲလုပ်ခဲ့တာပါဒီအတွက်လယ်သမားခေါင်းဆောင်20ကိုပုံမှန်78ပုံမှန်448ပုံမှန်145စတဲ့ပုံမှန်တွေနဲ့တရားစွဲဆိုခဲ့ပြီးမတရားတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်လယ်သမား2ဦးကိုလည်းဖမ်းဆီးထားပါတယ်တရားစွဲဆိုခံခဲ့ရတဲ့လယ်သမားဦးနေဝင်းပြောပြတာကတော့
သူကကျွန်တော်20ကိုတရားစွဲထားတာပေါ့ဗျာဟာပုံမှန်78က3ယောက်448တဲ့အူဆောင်ဝင်းနဲ့ဟိုကူရင်းရောင်ပေါ့နော်သူကမန်းလေးမှာဟိုရှင်းနေစီမှာတော့ဒီလိုပေါ့အမှုတွဲတွေကိုကူးပြီးတော့သွားအဖို့ပေါ့နော်အဖို့ပြန်မှသူတို့ဖမ်းနေဆိုပြီးတော့ဖမ်းသွားတယ
်လေသမားတွေဘက်ကနေလိုက်ပါဆောင်ရွက်ပေးခဲ့တဲ့မန္တလေးမြို့ကတရားလွှတ်တော်ရှင်းနေဦးအောင်ကျော်ဦးကတော့ဆွဲဆိုထားတဲ့ပုံမှတ်တွေကိုပတ်လက်ပေးဖို့အတွက်မတရားတရားရုံးမှာရှောက်လဲခဲ့တယ်လို့ဆိုပါတယ
်ဦးရေပုံက145အရာပေါ့ဗျာလေလေးကနေပြီးတော့သူတို့တမလီမီတက်ကနေပြီးတော့နှင်းထုတ်ဖို့အတွက်ကိုလောက်ထားတဲ့အမှုပါခင်ဗျအဲ့တော့ဒီနေ့ရုံချင်းကကျွန်တော်ကဒီလေမား20ဘက်ကနေပြီးတော့လျှောက်လဲချက်တင်ရတာခင်ဗျချူကြုံမှုမဟုတ်ဘူးဥရိမဲ့မညီတဲ့အစီအဝေးမဟုတ်ဘူးဆိုတဲ့အကြောင်းကိုကျွန်တော်ဘက်ကလျှောက်လဲချက်တင်ရတာပါခင်ဗျပါလာပြီလို့ပေါ့နော်ကျွန်တော်ကရှောက်တာပါတရားပြပြပုံမှန်စစ်ဆေးအောင်မယ်လို့တော့ပြောလိုက်ပါတယ
်ကုံထုပ်သမလီမီတက်ကတာဝန်ရှိသူတွေနဲ့လယ်သမား2ဦးကိုဖမ်းဆီးပြီးအိုးဘိုထောင်ကိုပို့ခဲ့တဲ့ရင်းနသားရဲစခန်းကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအလားတူပဲပြီးခရိုင်6မြို့နယ်တွင်းကထွန်းနှောင်းတိုက်ပွဲလုပ်ခဲ့တဲ့လယ်သမားတွေကိုပြန်လွှတ်ပေးဖို့အတွက်ဆန္ဒပြသူတွေက16ဦးကိုလည်းပြီးခဲ့တဲ့ရက်ကပဲပြည်မြို့နယ်ရဲစခန်းကနေပုံမှန်18နဲ့အမှုဖွင့်ထားပါတယ်ဥပဒေအကြောင်းအရတော့လယ်သမားတွေကိုမြေယာတွေပြန်ပေးဖို့အတွက်2012ခုနှစ်ထဲမှာလွှတ်တော်မှဆွေးနွေးခဲ့တာတွေဆုံးဖြတ်ချက်ချတာတွေရှိခဲ့ပေမဲ့အခုချိန်ထိဥပဒေမဲ့လယ်တွေသိမ်းပြီးလယ်သမားတွေကိုတရားစွဲဆိုတာတွေရှိနေတယ်ဆိုပြီးတရားလွှတ်တော်ရှင်းနေဦးအောင်ကျော်ဦးကပြောပါတယ
်အဲ့လိုတိတိထားပြီးတော့မှ2012ဥပဒေရလဲရှင်းရှင်းပြောရင်သူပြန်ပေးရမှာပြန်ပေးပါလို့လဲနောက်ဆုံးဥပဒေပုံမှန်7ပြည့်ဟိုနေအော်လင်းပေါ်တော့အခန်းစစ်ပုံမှန်30မိနစ်ကလဲဆိုသားပြီးလားအဲ့လိုဆိုသားသားကြိတ်ကြောက်ဒီနေ့ဒီကြံမပေးတဲ့အပြင်ကိုသူတို့ဝင်လို့တဲ့တယ်မားကိုလည်းသူကတရားကြီးဆွဲပြီးတော့အခုလိုမျိုးထောင်ချတာလိုပါလေလုပ်နေတယ်ခင
်ဗျာမြန်မာနိုင်ငံတဝမ်းမှာမြေသိမ်းရသိမ်းမှုတွေနဲ့ပတ်သက်လို့အစိုးရကတချို့မြေယာတွေပြန်ပေးမယ်ဆိုတာကြောင့်လယ်သမားတွေကတော့သူတို့မြေယာတွေပြန်ရရေးအတွက်အစိုးရဌာနဆိုင်ရာအစဉ်စဉ်နဲ့လွှတ်တော်ကိုတင်ပြတောင်းဆိုခဲ့ပေမဲ့လည်းထူးခြားမှုမရှိတဲ့အပေါ်မှာထုံနှုံးတိုက်ပွဲတွေလှုပ်လာရတာလို့ဆိုပါတယ်အခုမြေတွေဟာနစ်နာကြီးနဲ့မြေအစားပြန်ပေးမှုမရှိဘဲတိမ့်စီခံခဲ့ရတာဖြစ်တယ်လို့လည်းလယ်သမားတွေဘက်ကဆိုပါတယ်ပြည်ထောင်စုလွှတ်တော်လယ်ယာမြေစုံစမ်းစစ်ဆေးရေးကော်မရှင်အတွင်းရေးမှူးဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်စာပေါင်း6000ကျော်တဲက400ကျော်ကိုအစိုးရဘက်ကဖြည့်ရှင်းပေးခဲ့တယ်ဆိုပြီး BOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုခဲ့တာပါဖြည့်ရှင်းပြီးတဲ့တိုင်စာ400ကျော်တဲကလည်းလယ်သမားတွေကိုမြေတွေအကုန်ပြန်ပေးတာမဟုတ်ပဲတချို့မြေတွေကိုပြန်လည်မပေးနိုင်ဘူးဆိုတာကိုဖြည့်ရှင်းတာလာဖြစ်တယ်လို့ဆိုပါတယ်။ပြည်သူ့လွှတ်တော်မှာတော့မိုးမကြမီလယ်သမားတွေရဲ့မြေယာတွေပြန်ပေးနိုင်ဖို့အတွက်အစိုးကိုတင်သွင်းခဲ့ပေမဲ့လက်ရှိမှာတော့မြေယာကိစ္စတွေဖြည့်ရှင်းနိုင်ဖို့အတွက်ကြံ့ကြာမှုတွေရှိနေသေးတယ်လို့လည်းသိရပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒီကနေ့ကြာရောက်တဲ့မြေကဘာနေ့လှုပ်ရှားမှုတချို့ကိုလည်းကြည့်ရအောင်ပါ။ မြန်မာတစ်ပင်တစ်တော်တွေစိမ့်လန်းဆူပြေးရေးနဲ့တဘာဝပတ်ဝန်းကျင်မပြတ်စီးရအောင်ထိန်းသိမ်းရေးအတွက်မြန်မာနိုင်ငံသားတိုင်းကိုယ်တည်စိတ်ဓာတ်နဲ့စောင့်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်နေပြီလို့မြန်မာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့မြေကဘာနေ့မှာတိုက်တွန်းလိုက်ပါတယ်။မြေကဘာနေ့အထဲမှာကမ္ဘာတဝန်းနိုင်ငံတကာတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေချိန်မှာပဲမြန်မာနိုင်ငံတဝန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ရှောက်ရေးဆောင်ရွက်နေသူတွေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကစူးစီးတင်ပြပေးမှာပါရှင်။
ဒီကနေ့ဧပြီလ22ရက်နေ့ဟာမြေကဘာနေ့ဖြစ်ပါတယ်။မြေကဘာနေ့လှုပ်ရှားမှုအဖြစ်နဲ့မြန်မာနိုင်ငံတွင်တစ်ပင်တစ်တော်စိမ့်လန်းဆူပြေးရေးမြမတဘာဝပတ်ဝန်းကျင်မပြတ်စည်းရေးနဲ့ရေစွမ်းအရင်းမြစ်တွေထိမ့်သိမ်းဆောင်ရှောက်ရေးအတွက်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတွေပညာရှင်တွေကမြေကဘာနေ့အထိမ်းအမှတ်စာဖတ်ဝိုင်းလေးတစ်ခုကျင်းပခဲ့တဲ့အကြောင်းရေးပညာရှင်ဒေါက်တာဒေါခင်နီနီသိန်းကရှင်းပြပါဗျာ။မြေ
ကဘာနေ့မှာအချာတာဆိုရှိရတဲ့ဗျ။အဲဒီအချာတာကိုမြန်မာလူမျိုးအင်္ဂလိပ်လိုတမျိုးပေါ့နော်ပြောင်းတဲ့တရားကိုဖတ်ကြပြီးတော့ရှင်းတာပေါ့စပဝိုင်းလေးပေါ့အဲ့ဒီအစီအစဉ်လေးလုပ်ပါတယ်ဒီပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဆိုရင်ပထမဦးဆုံးမရှိမဖြစ်ကတစ်ပင်စိုက်တာပေါ့နော်ဒီတစ်ပင်ကိုကိုကအမြဲတစေဟိုကလေးလေးတယောက်လိုပေါ့နော်ထိန်းသိမ်းစောင့်ရှောက်နေရမယ်ပေါ့နော်အဲ့တော့အဲ့ဒီစိတ်ထားလေးကိုထားချက်လာအောင်အဲ့လိုကလေးလေးတွေကိုပေါ့နော်တခြားရှင်းပြတော့သူတို့ကနားလည်သွားတာပေါ့နော်ဒီတစ်ပင်ကသူတို့စိုက်တဲ့အတွက်သူတို့ကကြီးလာတဲ့အထိရေလောင်းပေးဖို့တာဝန်ရှိတယ်ပေါင်းတင်ပေးဖို့တာဝန်ရှိတယ်ပေါ့နော်ပြီးတော့မှအဲ့ဒီတင်လေးတင်ကြီးကနေတော့တောအုပ်တွေဖြစ်လာလို့ရှိရင်ရေခိုးအောင်နိုင်ရဲ့ဒါကြောင့်မို့မြကြီးတွေထဲမှာရေရှိနေဖို့တောအုပ်လုံးတွေပေါ့နော်အဲ့ဒီအကြောင်းလေးတွေကိုလူကြီးကရှင်းပြတယ်ခလေးကလည်းဟိုသူတို့နားလည်သလောက်ပြန်ချီတယ်ပေါ့နော
်မြမတဘာဝပတ်ဝန်းကျင်မပြတ်စည်းစေရေးကမြမနိုင်ငံသူနိုင်ငံသားတိုင်းကိုယ်ပိုင်အသိစိတ်ဓာတ်နဲ့ထိမ့်သိမ်းဆောင်ရှောက်ဖို့အရေးတကြီးလိုအပ်တယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးကတွန်းနေနဲ့ပညာပေးနေတဲ့ကတွန်းပညာရှင်ဦးအောင်ပြည်ကျဲကမြေကဘာနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ
်ကျွန်တော်အဓိကပြောရင်တယောက်ချင်းထိမ့်နိုင်တယ်များထိမ့်မယ်ဒီအမိုက်ကိစ္စအစရေလေးရေကိစ္စအစဝိညာဉ်မှုကိစ္စအစအကုန်လုံးကိုနိုင်ပြီးတယောက်ချင်းအတိနဲ့ထိရမှာပေါ့လေဟိုအလွယ်ဆုံးကတော့ကျွန်တော်ကတ်တွန်းဆရာဆိုကတ်တွန်းလေးတွေကတော့ဖတ်လို့လွယ်တာ ਉਹ ကျွန်တော်ကတန်းနိုင်ဒီ1 sentence နဲ့တူလို့လေးပေါ့အဲ့ဒီအတူလေးမဲ့တူလို့ကတ်တွန်းလေးတွေကြည့်ပြောလာပြီးလုတ်ဖြစ်အောင်လို့ကျွန်တော်ကတော့ကိုနိုင်တာပဲကြိုးစားဖြစ်ပါတယ
်ရေစွမ်းအရင်းမြစ်နဲ့ပတ်သက်ပြီးထိမ့်သိမ်းဆောင်ရှောက်ဖို့အမျိုးသမီးရေပညာရှင်တွေဦးဆောင်တဲ့ရေမိခင်အဖွဲ့ရဲ့မြေကဘာနေ့လှုပ်ရှားမှုနဲ့ပတ်သက်ပြီးလည်းဒေါက်တာဒေါခင်နီနီသိန်းကအခုလိုရှင်းပြပါတယ
်ရေမိခင်အဖွဲ့ကိုပါဝင်ခြင်းမျိုးဆိုလို့ရှိရင်မိမိကိုမိမိရေမိခင်လို့အရင်ဆုံးသတ်မှတ်လျက်ပါတယ်ရေနဲ့ပတ်သက်လို့ဟလာအဲ့ဒီဟိုညောင်းနေချောင်းနေတဲ့မှာပြည်နယ်ထဲမှာမြို့ထဲမှာရေရှိနေဘူးရဲ့။နောက်အိမ်မှာရေအသုံးချွေတာဘူးရဲ့။နောက်မိမိရဲ့လက်တကမ်းပေါ့နော်။ပတ်ဝန်းကျင်မှာရှိတဲ့တစ်ပင်တွေစိမ့်လန်းဘူးရဲ့။နောက်ပြီးတော့မှအမိုက်ပြတဲ့ကိစ္စတွေမှာအစီအစဉ်စနစ်ကျဘူးရဲ့။နောက်ပြီးတော့ရုံရုံကြည့်ကြည့်နဲ့နေ့စဉ်နေ့တိုင်းဒီကိစ္စကိုလုပ်နေဖို့ဖြစ်ပါတယ်
။လူစီကားတဲ့နေရာတွေမှာအမိုက်ကောက်ပြီးတော့ပတ်ဝန်းကျင်တန်ရှင်ရေးစေတနာဝန်ထမ်းဆောင်ရွက်ပေးနေကြတဲ့ Green for Generation လူငယ်အဖွဲ့ကမခင်ပြည်စုံကလည်းမြေကဘာနေ့မှာကဘာကြီးမပြတ်စီးမညစ်နွမ်းရအောင်ပြည်သူအားလုံးပူးပေါင်းပါဝင်ကြပါလို့တိုက်တွန်းနှိုးဆော်လိုက်ပါတယ်
။ကဘာကြီးဆိုတာကိုယ်တက်ရှင်နေတိုင်းမို့လို့သူကဖြစ်တည်ပေးထားတာပဲလीနော်။အဲ့ဒီအတွက်နောင်လာနောင်သားတွေအတွက်ကောညီမတို့အခုနေထိုင်နေတဲ့လူတွေအတွက်ပေါ့ပေါ့နော်။ကျေးဇူးမဆက်ရင်တော့မှသူထိခိုက်အောင်တော့ညီမတို့မလုပ်လိုက်တဲ့ဘူးပေါ့နော်။ကိုနေတဲ့အပိုင်းဝိုင်းဝင်းကျေဆိုတာဒါကဘာကြီးပဲလေ။တတိပြည့်ပြန့်ကျေအပြန့်ကျေသွားပြီဆိုရင်ဒါကဘာကြီးဖြစ်သွားတာပဲလीနော်။မိုက်ကောက်တယ်အမိုက်အမိုက်ကောက်တာ200ခွဲကောက်တာပေါ့နော်။တိတ်တလားပန်စူရန်သိမိုးပေါ်မှာကောက်တယ်။အိစိတ်ကဲနားနေဆောင်ဘက်ဒီမှာကောက်တာ။ကအင်းကားကမ္ဘာမှာကောက်တယ်။ကိုအနည်းငယ်ဝင်းကျေကိုဟိုပြစ်ချလိုက်တယ်ဆိုရင်ဒါကဘာကြီးကိုဒုက္ခပေးရတယ်တူတူပဲလေ။ဘယ်နေရာမှာပဲခြားခြားဘယ်နေရာမှာပဲလှုပ်လို့ဒီကနေ့အောင်သူ့ရဲ့ပုံမှန်တိုင်းတန့်ရှင်းနေတဲ့နေရာလေးကိုကောင်းမွန်နေတဲ့နေရာလေးကိုတစ်ပင်နေတဲ့ဝီစီရဲ့နေရာလေးကိုမိုးလွင်းလာမယ်ဆိုရင်ညီမတို့အပင်ဆိုင်ဖို့အစီအစဉ်ရှိတယ်
မြန်မာနိုင်ငံတွင်းတစ်တော်စိမ့်လန်းဆူပြေးရေးနဲ့မြချောင်းအင်းအိုင်နေမတိမ်ကောစီရေးစားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုပညာရှင်တွေကြော်ကြားတဲ့စာရေးဆရာကတ်တွန်းဆရာစာနယ်ဇင်းသမားတွေအနုပညာရှင်တွေနဲ့လူငယ်တွေကမြန်မာနိုင်ငံတဝန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုလှုပ်ရှားမှုကိုစီနဲ့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။မကြခင်မှာတော့အင်ကာနိညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့အဖက်ဆင်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ဒီသတင်းပါအာရှခီးစဉ်ဟာဒေတာအတွင်းမှာဩဇာကြီးမားလာတဲ့တရုတ်နိုင်ငံကနေမြေပိုင်ဆိုင်မှုအတွက်ကြိုးပမ်းမှုတွေကြောင့်စိုးရိမ်မှုတွေမြင့်မားနေတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။ဒီလိုစိုးရိမ်မှုတွေရှိနေချိန်မှာပဲယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကသူ့ပိုင်နေမြေတစ်ခုအဖြစ်မကြာသေးခင်ကပဲတွတ်သွင်းခဲ့တာဟာဆိုရင်တရုတ်နိုင်ငံအတွက်အင်းကြီးချင်းတွေနဲ့အငင်းပွားမှုတွေမှာအတူယူစရာဖြစ်လာလိမ့်မလားဆိုတဲ့ပူပန်မှုတွေလည်းတိုးလာစေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် Bill Eid ဗီဂျင်းမြို့တော်ကနေသတင်းပေးပို့ထားပါတယ်။ကိုအောင်လွင်ဦးကဒီသတင်းပတ်အမေရိကန်နိုင်ငံရေးအဖြစ်တင်ပြထားပါတယ်ရှင
်။ယူကရိန်းနိုင်ငံရဲ့အချက်တဲဟာအာရှဒေသနဲ့အလန်းဝေးလာတယ်ဆိုရင်လည်းအမေရိကန်ပြည်တော်စုပစိဖိတ်ရေတပ်ရဲ့အခြေခဲကတော့ခရိုင်းမီးယားလိုအခြေအနေမျိုးဒေတာရင်းမှာမဖြစ်အောင်ဟန်တားဖို့လိုတယ်လို့သတိပေးထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအစိုးရတန်တမန်တဦးကလည်းလွှတ်တော်ရှေ့မှောက်ထွက်ဆိုရမှာရုရှားရဲ့လိုရက်တွေကတရုတ်အာဏာပိုင်တွေအတူယူစရာဖြစ်လာမှာစိုးရိမ်ရတဲ့အကြောင်းပြောဆိုခဲ့တာပါ။စင်ရားနဲ့ဩစာရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံဟာအရှိန်တောင်တရုတ်ပင်လယ်ပြင်တွေမှာနယ်မြေပိုင်ဆိုင်မှုအတွေ့ဒေတာရင်းနိုင်ငံတွေနဲ့အငင်းပွားနေတဲ့ကိစ္စတွေရှုပ်ထွေးတဲ့ထက်ရှုပ်ထွေးလာနေတာကိုတရုတ်နိုင်ငံကအဆုံးသတ်ချင်တဲ့ဆန္ဒရှိနေတာကတော့အထင်ရှားပဲလို့ဟောင်ကောင်ဘက်တစ်တက်ကသူကနိုင်ငံရေးသိပ္ပံပညာရှင်ရောင်ပီယာကပက်စတန်ကပြောပါတယ်။ဒါပေမဲ့လည်းခရိုင်းမီးယားလိုမျိုးပုံတူကူးလို့မရနိုင်တဲ့အခြေအနေတွေလည်းရှိနေတယ်လို့သူကသုံးသပ်ပါတယ်
။ For one thing as you know Japan is a US ally there is a security treaty between Japan and the US which compelled the US to intervene.And China knows it. I think
တခုပြောရမယ်ဆိုရင်တော့ဂျပန်ဟာအမေရိကန်ရဲ့မဟာမိတ်ပါဂျပန်နဲ့အမေရိကန်ကြားလုံခြုံရေးသဘောတူညီချက်အရဝင်ဆွတ်ဖက်ခွင့်လည်းရှိပါတယ်တို့ကလည်းဒါကိုသိပါတယ်ကျွန်တော်ဥပမာအစိုးရကရှင်းရှင်းလင်းလင်းအချက်ပြတာတွေလည်းမနှဲလာသလိုစံကားခုကျွန်းနေနာမှာလက်နက်ကင်ပဋိပက္ခတွေဖြစ်လာရင်ဝင်ပါမယ်ဆိုတာကိုလည်းအမေရိကန်ကရှင်းသက်ရှင်းအောင်ပြောထားတာကြောင့်ဒီကနေ့အချိန်မှာတို့ကပို့ပြီးသိနေပါလိမ့်မယ်
သမရဝါမရဲ့လေးနိုင်ငံအာရှခီးစင်မှာတော့ဂျပန်နိုင်ငံကိုပထမဆုံးဝင်ရောက်မှာဖြစ်တယ်လို့ဒီနောက်မှာတော့တောင်ကိုရီးယားနဲ့နယ်မြေပိုင်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့ဖိလစ်ပိုင်မလေးရှားနိုင်ငံတွေကိုလည်းတွားရောက်အောင်မှာပါအမေရိကန်ကတော့အခြေတင်ဖြစ်နေတဲ့ကိစ္စမှာဘယ်ဘက်ကမှပါမမဟုတ်ဘူးလို့ပြောထားပေမဲ့အာရှဒေသကိုအာရုံစိုက်မဲ့သမရဥပမာရဲ့မူဝါဒကတော့တရုတ်နိုင်ငံအတွက်စိုးရိမ်မကင်းစရာဖြစ်နေရပါတယ်ပေကျင်းနိုင်ငံသားရေးရလေးလာရေးတက်ကသူကနိုင်ငံရေးသိပ္ပံပညာရှင်ရှီတောင်းကတော့သမ္မတဥပမာရဲ့အခုခီးစဉ်အတွင်းဒေတာရင်းကမဟာမိတ်တွေအပေါ်ဘလို့ဂရီကုတ်တွေပေးမလဲအမေရိကန်အနေနဲ့ဒေတာရင်းမှာတည်ငြိမ်မှုရစေမယ့်ငြိမ်းချမ်းအကျိုးဆောင်ဖြစ်ရည်မလားတရုတ်နိုင်ငံအပေါ်စန့်ကျင်ဘက်သဘောထားဖြစ်စေမယ့်လုပ်ရက်တွေကိုတွေ့ရမလားဆိုတာတရုတ်စိုးရကအနိကက်စောင့်ကြည့်လိုက်မယ်လို့လည်းသူကသုံးသပ်ပါတယ
် I would hope that he would do something to assuage China's suspicion
ဒီကူလာရာဟာတရုတ်နိုင်ငံကိုထိန်းချုပ်ဖို့မဟုတ်ဘူးဆိုတာတရုတ်နိုင်ငံကတန်လျာရှင်းအောင်သူ့အနေနဲ့တခုခုလုပ်နိုင်လိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်မိပါတယ
်အမေရိကန်ရဲ့အာရှဒေသကိုဩဇာချိန်ခွင်ရှာညှိမဲ့မူဝါဒဟာကြီးထွားလာတဲ့တရုတ်နိုင်ငံကိုထိန်းချုပ်ဖို့လို့မြင်သူတွေလည်းတရုတ်နိုင်ငံမှာရှိနေကြတာပါအမေရိကန်ကဒေသရင်းမဟာမိတ်တိုင်းပြည်တွေကိုအားပေးအားမြောက်လုပ်နေတဲ့လုပ်ရည်တွေအားလည်းဒေသရင်းမှာတင်းမာမှုတွေကိုပိုပြီးကြီးထွားစေရလို့ဝေဖန်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
သတင်းပတ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတော့ကိုအောင်လွင်ဦးကစီစဉ်တင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်။အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုထုတ်လွှင့်ပေးရမယ့်အလှည့်ကိုရောက်ပါပြီ။ကိုစွန်ဝင်းလှိုင်ကစီစဉ်ပြီးထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာ CIA တိုက်ရိုက်လေးလိုက်အစီအစဉ်ကကျဆိုပါတယ်ဒီကနေ့မှာတော့မြန်မာနိုင်ငံမှာကုန်စည်နှုန်းနေဟိုဆမတန်တက်နေတဲ့ကိစ္စကိုကျွန်တော်အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာမီတာကတိုးမြင့်မှုဝန်ထမ်းလာစားတိုးမြင့်မှုတွေကစတင်လိုက်တာဟာအခုကုန်စည်နှုန်းနေတက်နေတာဟာဆိုလို့ရှိရင်အခုတကြံပြီးသွားတဲ့အထိကုန်စည်နှုန်းနေဟာဆက်ပြီးတော့တက်နေတော့မှာဖြစ်ပါတယ်အနည်းဆုံးက25ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်အဓိကကတော့ဒီအခြေခံစားသုံးကုန်တွေတက်နေတဲ့အတွက်အောက်ခြေလူတန်းစားတွေအထိနာတယ်လို့ဆိုရမှာဖြစ်ပါတယ်ဆိုတော့ဒီကိစ္စကိုအဓိကပါဝင်ဆွေးနွေးကြဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားတဲ့သူတွေကတော့လွတ်တော်တတ်ထုနဲ့တယန်ဇာတာရေးရာကော်မတီကလွတ်တော်အမဦးလာဆွေဖြစ်ပါတယ် CES Now CSC အဖွဲ့က Program Coordinator Marketing တို့အပြင်အလုပ်သမားရေးဆောင်ရွက်နေသူတွေနဲ့တခြားစိတ်ဝင်စားသူတွေလည်းပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးဦးလွတ်တော်မဦးလတ်ဆွေကိုကျွန်တော်လေးလိုက်မော်ဖိတ်ခေါ်ခြင်းပါတယ်ဦးလတ်ဆွေကြားပါလားခင်ဗျာ
ဟုတ်ကြားပါတယ်
ဟုတ်ကဲ့ခင်ဗျာဆိုတော့ဦးလတ်ဆွေအခုဟိုဦးလတ်ဆွေတို့လည်းကြားတဲ့အတိုင်းပဲဒီအပြင်မှာအခုကုန်စည်နှုန်းတွေတက်နေတာတွေဟာဟိုဒါဟိုတန်တရားလဲသလိုကိုဖြစ်နေပြီဟိုကုန်စည်လောင်စာစီတွေတက်တယ်မီတာကတွေတက်တယ်ဆိုလို့ရှိရင်ကုန်စည်နှုန်းတက်တယ်ဝန်ထမ်းလာစာတွေတက်တယ်ဆိုလို့ရှိရင်လည်းကုန်စည်နှုန်းကနောက်ကလိုက်တက်တယ်ဆိုတော့ဒီတန်တရားကြီးကလဲနေတာဟာဟိုဘလို့မှမပြီးဆုံးနိုင်မှုဖြစ်နေတာပေါ့နော်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ထဲမှာကောဟိုပြောဆိုဆွေးနွေးတာတွေရှိပါသလားဗာရမီလှုပ်ဆောင်နေတာရှိပါလဲခင်ဗျာဒီလိုမျိုးပြဿနာကိုဖြေလည်ဖို့ဖြေရှင်းဖို့အတွက
်အဲကျွန်တော်တို့ဟိုတွားနေတဲ့လမ်းကြောင်းဟာဒီမိုကရေစီလမ်းကြောင်းနောက်တကဟိုဖွဲ့စည်းပုံအခြေခံမှာလည်းဖော်ပြထားဆိုတော့ market economy system ဆိုတော့ဒါကဟိုလှုပ်ရင်ဟိုလှုပ်တော့အကျိုးရှိတဲ့ပုံစံကိုတွားနာလीနေရာတကာအစိုးရကအဝင်ယူပြီးလှုပ်ပေးမယ်ဆိုတာ social ethic မှာအာပြန်ဖြစ်သွားမယ်အဲ့တော့ကျွန်တော်တို့ဥစားရင်လို့ဥစားရင်ခဲကုန်စည်နှုန်းတက်တယ်ဆိုတာကျွန်တော်တို့ဟာတစ်ဖက်ကလည်းပြန်စဉ်းစားကြည့်ရင်လူတွေဝယ်လို့အားများလာတာပေါ့လူတွေဝယ်လို့အားများလာတယ်ဆိုတာဒါလူတွေပတ်သက်ရှိတာတယ်လို့ပဲကျွန်တော်ကယူဆရတယ်ဗျ။ဒါကြောင့်မို့လို့ဈေးနှုန်းတက်လာဥပမာဗျာဟာအသိဉာဏ်တွေမှာဆိုရင်ဈေးတက်လာဆိုဘလူနီးနဲ့